ီသတင်းပါခံမှုခြေခံတဲ့ EDM အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
Come again
ဆိုတာကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက COME come ကလာတာ AGAIN again ကနောက်ထပ်ဆိုတော့သူဟုန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နောက်ထပ်ပြန်လာတာပေါ့ EDM ဆိုတဲ့သူ့ဘိုက်အဓိပ္ပာယ်ကစောစောကပြောလိုက်တာမရှင်းလို့မကြားလိုက်လို့ဆက်ပြောပါအောင်လို့စကားပြောမှသုံးလို့ရှိတာဖြစ်ပါတယ်ဒီနေ့တော့ I beg your pardon ဆိုတဲ့ထပ်ပြောဖို့တောင်းပန်တဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါအထူးသဖြင့်လူကြီးတွေနဲ့စကားပြောရင်တော့ I beg your pardon ကိုသုံးပြီးကိုယ့်အချင်းချင်းကြားမှာတော့ come again ဆိုပြီးတော့သုံးရင်တင့်တော်တယ်လို့ဆိုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
Come again I didn't hear what you just said
ထပ်ပြောပါဦးစောစောကပြောလိုက်တာကိုကျွန်တော်မကြားလိုက်လို့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Come again. I didn't hear what you just said.
ကိုဆလေတင်ပြပြီးမှကတော့
Come in from the cold.
ဖြစ်ပါတယ်။စာလုံးပေါင်းက COME come in coming out အထဲကိုလာတာ FROM from ကမှ THE the COLD the cold ကအေးဆိုတော့စကားလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အေးတဲ့ကနေအထဲကိုဝင်လာတာပေါ့ဒီတော့ဟာ1969ခုနှစ်များကရှိုးဝက်တဲဘူစပိုင်ဝိတ္ထုတွေရေးတဲ့စာရေးဆရာကြီးဂျွန်ဒကာရဲ့အယောင်ကောင်းတာတဲ့ The Spy Who Came In From The Cold ဝိတ္ထုကနေဆင်းသက်လာတယ်လို့ဆိုပါတယ်အဲ့ဒီဝိတ္ထုထဲမှာ1965ခုစစ်အခစ်ကဂျာမနီကိုဆီလုချင်းခံခဲ့ရတဲ့ဗြိတိသျှတူလီယိုတူအနေနဲ့သူကိုယ်တိုင်ကွန်မြူနစ်အဖြစ်ခံခဲ့ပြီးအရှိဂျာမနီထောက်လိုင်းရေးတူနာမည်ပြက်ဖို့ကြိုးပမ်းရကနေနောက်ဆုံးသူဟာဗြိတိသျှသူလီယိုဖြစ်ပါတယ်ဆိုတာကိုဝန်ခံလိုက်တဲ့ဝိတ္ထုဇာလံဖြစ်ပါတယ်။ဒီနေ့တော့ဒီဝိတ္ထုရဲ့သင်ခန်းစာရသူများအပေါ်မှာမကောင်းကြံတာတွေကျူးလွန်ခဲ့တဲ့အချင်းကိုဆွတ်လွတ်ပြီးတော့ကောင်းတဲ့ဘဝရောက်အောင်ကြိုးပမ်းတဲ့အကြောင်းမဖြစ်ပါတယ်။တကယ်တော့တကိုးဆိုတဲ့အေးဆိုတဲ့နေရာဟာနှွေးထမှုမရှိတဲ့နေရာဖြစ်ပါတယ်။ဒီနေ့ဆိုတော့ဒီအတုပ်ရဲ့ EDM အသေးပဲကတော့အရင်ကဝိုင်းကျင်ခံရတဲ့ဘဝကနေအတန်အဝန်တွေပြန်ဝင်ဆန့်လာတာကိုဆိုတာဖြစ်ပါတယ်။ဒါဟာလေလူတွေနဲ့တမကနိုင်ငံနဲ့လည်းအသုံးပြုလို့ရပါတယ်။ဒါကြောင့် EDM ဆိုတဲ့ the white ဒီဘေကတော့လူအတန်အဝန်တွေမှာပြန်ဝင်ဆန့်လာတာကိုဆိုလိုပါတယ်။ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Myanmar has come in from the cold since the country began.democratic reforms
ဝိုင်းကျင်ခံခဲ့ရတဲ့မြန်မာနိုင်ငံဟာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေစတင်ခဲ့ပြီးနောက်ပိုင်းနိုင်ငံတကာမှာပြန်ဝင်ဆန့်လာခဲ့တယ်လို့ဒီပဲရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Myanmar has come in from the cold since the country began democratic reforms
ကိုနောက်ဆုံးတင်ပြပေးမှာကတော့
come in handy
ဖြစ်ပါတယ်စာလုံးပေါင်းက COME come in coming ရောဒီနေရာမှာဖြစ်လာဖို့ရှိတာကိုဆိုလိုပြီး HANDY handy ကတော့အသုံးတည်တာအသုံးဝင်တာကိုဆိုလိုပါတယ်။တနည်းတော့လိုတဲ့အခါကျရင်အသုံးပြုဖို့အဆင်သင့်ရှိတာကိုဆိုလိုပါတယ်။ဒါကြောင့်ဒီစကားထုံးရဲ့ဓာတ်ရိုက်ဒီပဲကတော့အသုံးတည်ဖို့ဖြစ်လာနိုင်စရာရှိတာဖြစ်ပါတယ်။idiom ဆိုတဲ့ device ဒီပဲကလည်းသိမကွာလှပါဘူး။ကျမတို့မြန်မာမှာအရှင်းဆုံးပြောရရင်တော့လူရမေရလူလူမေမေတစ်ခုခုကိုဆောင်ထားတာလှုပ်ထားတာတတိကျရင်အသုံးဝင်လာနိုင်စရာရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်တဲ့ George Ruby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Cell phones come in handy when you want to contact people
လူတွေကိုဆက်သွယ်ရမှာ cell phone တွေဟာသိက္ခူအသုံးဝင်တာပဲလို့ကြိုးပမ်းရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Cell phones come in handywhen you want to contact people
did the member come which you can be tin pya ke de idiom a thon mi ga ro
come again come in from the cold come in handy
do phit cha ba de now the member khu lo chi myo ma le now tha idiom a thon mi ko selet tin pya pi u ma mu saung myo na sin cha ba shin